မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းတွေမှာနိုင်ငံသားတာဝန်တရအနေနဲ့ပါဝင်ဆောင်ရွက်နေပါတယ်ဆိုတော့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်နဲ့ Egress အဖွဲ့ထူထောင်သူတူဖြစ်တဲ့ဦးလာမောင်ရွှေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုရောက်တုံးရောက်ခိုင်မှာမြန်မာဒီမိုကရေစီရေးရာကဏ္ဍအဖြစ်တွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
။ဦးလာမောင်ရွှေက Egress ဆိုတဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးရေးလုပ်ငန်းတွေနောက်ပြီးတော့အသိပညာဓာတ်ပညာညှင့်တင်ရေးအဖွဲ့အစည်းမှာတီထောင်သူနဲ့ဒါရိုက်တာအဖြစ်နဲ့ဆောင်ရွက်ခဲ့တာ
ပေါ့နော်
။ဒါပေမဲ့ဒီ Egress အဖွဲ့ရဲ့နောက်ပိုင်းလုပ်ငန်းနေစဉ်တွေမှာတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအထူးသဖြင့်တိုင်းရင်းသားတွေနဲ့ပြည်ခတ်ရေးဆေးကိစ္စတွေမှာငြိမ်းချမ်းရေးအကျိုးဆောင်အဖြစ်ပါဝင်လာတာကိုတွေ့ရတယ်။ဒီကိစ္စတွေကဘယ်လိုဆက်ဆက်ပါဝင်လာတာလဲဆိုတော့ဒီချက်တော့ရင်းရှင်းပြပါလား
။ Egress ရဲ့ဟိုရွယ်ပြီးတော့ကျွန်တော်2005လောက်တည်းကရွယ်ပြီးတော့ဖွဲ့ခဲ့တယ်။2006မှာလို့စာလုပ်ခဲ့တာပေါ့နော်။အဓိကရွယ်တာကတော့အဲ့ဒီအဲ့ခါတုန်းကဟိုကျွန်တော်တို့နိုင်ငံမှာတနေ့မှာပေါ့ဒီ nation building ပိုကောင်းတဲ့ state building လို့လို့ရနိုင်ပို့မျောနေတယ်အဲ့ချိန်မှာဒီလူသားအရင်းမြစ်ဒီအများကြီးလိုတယ်ဒါတက်နိုင်တဲ့ဒီ capacity development ပေါ့နောက်တစ်ခါတော့ development အတွက်ကျွန်တော်ပြင်ဆင်မှုတွေအားမျိုးတွေလုပ်ဖို့ရွယ်ချက်နဲ့ကျောင်းမစ်ဆွေတွေနဲ့တော့ဖွဲ့ခဲ့တာပေါ့လေအဲ့တော့ကျွန်တော်တို့2006ကနေပြီးတော့အခုထိလည်းဒီလိုတန်းတန်းနေ workshop တွေပေါ့နော်ဒါမျိုးတွေအများကြီးကျွန်တော်တို့လာလုပ်ခဲ့ပါတယ်ဒါပေမဲ့ဒီဘက်ကျွန်တော်တို့သမရဤအသိစိတ်အစိုးရဒီတက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဘက်မှာလည်းအခြားဒီနိုင်ငံသားတာဝန်တွေကိုလုံးလို့ရတဲ့ဟာတွေကိုကျွန်တော်တို့ဒါကိုလုံးရင်းနဲ့2011ခုနှစ်အောက်တိုဘာလတော့မှာကျွန်တော်တို့အခုရောင်စုဝင်ကြီးဦးအောင်မင်းစပြီးတော့ကျွန်တော်တို့ KNU အဖွဲ့အစည်းကိုတွားရောက်ပြီးတော့သမရဤရဲ့ဉာဏ်ဉာဏ်ရေးဖိတ်စာပေါ့နော်တွားပြင်မယ်နောက်စပြီးတော့ထီထွင်းအဲ့အခြေမျိုးမှာကျွန်တော်တို့အနေနဲ့လည်းတရောင်းတနေအားနဲ့နိုင်ငံသားတာဝန်အနေနဲ့ဒီအဲ့မှာဝိုင်းပြီးတော့ကုညီခွင့်ပေါ့နော်အကျိုးဆောင်ခွင့်ပြုဖို့ကျွန်တော်တို့အနေနဲ့ကလည်းကုညီရောကျွန်တော်တို့ကဒါမြေတခံတင်ပြရင်းနဲ့ကျွန်တော်တို့အဲ့2011ခုအောက်တိုဘာလ19ရက်မှာပေါ့နော် KNU ရဲ့ Territory Mutual တော့ C4 ဆင်နဲ့မဲဆောက်မှာစတင်မဲ့တွေကစပြီးတော့ကျွန်တော်တို့ထေရကိုပါလာခဲ့တော့ပေါ့
ဆိုတာပြောတဲ့အထက်မှာက Egress ကဒီKNU နဲ့ဒီဆွေဆက်ဆွေးနွေးရေးမှာ ਨੇ ဝင်းကြီးဦးအောင်မင်းအခေါင်းဆောင်နဲ့ဒီအစိုးရအဖွဲ့ကိုယ်စားလှယ်ကြီးဂျားထဲမှာတွေ့ဆုံလောက်ဘယ်လိုစတင်ပြီးလှုပ်ဖြစ်ခဲ့တာလဲဆိုတာလေးတစ်ချက်အရင
်အမှန်တော့ဒီပထမဆုံးစပြီးတော့ကျွန်တော်တို့တွေ့ဆုံမှုကတော့ကျွန်တော်တို့ဘက်ကအရင်စတာတော့မဟုတ်ခင်ဗျာအဲ့လိုပဲကျွန်တော်တို့လိုပဲဒီတွေ့ဆုံမှုကိုနှစ်ဖက်တွေ့ဆုံမှုကျွန်တော်တို့လိုပဲနိုင်ငံသားတာဝန်အနေနဲ့နားလည်ပြီးတော့ညီညွတ်ရေးဖြစ်ချင်းလို့ကျွန်တော်တို့စပါခဲ့တဲ့လူတချို့တွေလည်းရှိတယ်ခင်ဗျာသူတို့ကတော့ဒီကင်းညူဖွဲ့စည်းနဲ့အဓိကသူတို့ဆောင်ရွက်ပေးခြင်းလို့ကြိုးစားရတယ်။ကျွန်တော်တို့ကတော့အစားရတဲ့ဒီပြည်တော်စုဝန်ကြီးများနဲ့ပေါ့လေကျွန်တော်တို့ရဲ့ရှေ့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဟာမျိုးမိတ်ဆွေတွေတို့ကျွန်တော်တို့လည်းကျွန်တော်တို့နားလဲတာကိုကျွန်တော်တို့အပြန်အလှန်ဆွေးနွေးရင်းရနေပြီးတော့ဒီလိုမျိုးငြိမ်းချမ်းဒီလိုမျိုးစလုပ်မဲ့အချိန်မှာကျွန်တော်တို့ကစပြီးတော့ဒါမြစ်တက်ခံကွင်းပါပြီးတော့နောက်ဆက်တွဲတွေဟာတွေကြတော့ဒီကနေစပြီးကျွန်တော်တို့ကဆက်ပြီးတော့ကျွန်တော်တို့ဒါပါခဲ့တော့ဗောလေအထူးသဖြင့်တော့နောက်ဒုတိယအကြိမ်လုပ်တဲ့2011ခုနှစ်နိုဝင်ဘာလမှာကျွန်တော်တို့လုပ်တဲ့ချင်းရိုင်းမှာလုပ်တဲ့ဒီတိုင်းသားကျွန်တော်တို့ဒီညီနောင်တွေကလက်လက်ကန်ဖွဲ့စည်း5ဘွဲ့နဲ့ညီပေါင်းမင်းနဲ့တွေ့တဲ့အချိန်မှာတော့ကျွန်တော်တို့ကလုံးဝဟိုတရားတွေအတွက်ကိုဝိုင်းဝန်းပြီးတော့အကူအညီစီစဉ်ပြီးအကျိုးဆောင်တဲ့လူတွေအနေနဲ့အတိအကျကျွန်တော်တို့ကစပါတော့
အချိန်ပြည့်သဘောမျိုးဖြစ်လာတော့
ဗောအဲ့ဒီသဘောပဲပြောပြရအောင်
ဒီညမှာအဲ့ထူးခြားဖြစ်စဉ်ပေါ့နော်အဲ့ဒါကျွန်တော်တို့သတိထားမိတာကအထူးဖြင့်ကချင်အဖွဲ့နယ်ဆိုလို့ရှိရင်1995လောက်ကလေးကတို့အပြင့်ခတ်ရစေးကြီးကလက်မှတ်ထိုးထားပြီလားဒါထူးထူးခြားခြားထိုးထားပြီးသားမှာအဲဒီအစိုးရတက်ခံဒီအချိန်လေးမှာမှလက်နက်ကင်တိုက်ပွဲတွေပြန်ဖြစ်တဲ့အနေအထားဖြစ်နေတော့ဘူးအဲ့တော့တစ်ဖက်ကလည်းမြန်မာအစိုးရကပေးထားတဲ့ဂရီတွေချိုးဖောက်တယ်ဆိုတဲ့ပုံစံမျိုးယူဆထားတာမျိုးတွေရှိပြီးနာနာကြီးကြီးဖြစ်နေလို့လား
လက်ရှိသမရဒီဦးသိန်းစိန်အစိုးရအဖွဲ့နဲ့အရင်အစိုးရအဖွဲ့နဲ့ဟိုအသေးချင်းပြီးတော့စမ်းသပ်တင်မှုလို့တော့ကျွန်တော်တို့အနေနဲ့တော့ဒါတို့လည်းကြောင့်တင်ပြဘာလို့လဲလို့ပြောရင်လွန်ခဲ့တဲ့18နှစ်ကကျွန်တော်လက်မှတ်ထိုးခဲ့တာလားမှန်ပါခင်ဗျနှစ်ဖက်လည်းပြစ်ခတ်ရဆဲပြီးတော့အတူတူရှင်တွဲနေထိုင်ခဲ့တာလားမှန်ပါအကြောင်းအကျောင်းကြောင့်ကျွန်တော်တို့တိုက်ပွဲတွေပြန်ဖြစ်သွားတယ်ဒါနဲ့ဒီဟာဟိုပြီးခဲ့တာထက်ပေါ့နော်ကျွန်တော်တို့ကရှေ့ကိုကျွန်တော်တို့ငံဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ဒီငင်းငယ်ရမှာဖြစ်တယ်။ဒါသမရိုင်းဒီမှာလည်းအများကြီးပြောသွားပြီ။ဒီငင်းငယ်ရဖို့ဆိုရင်တော့နှစ်ဖက်လုံးကတော့ဟိုပို့ပြီးယုံကြည်မှုစောက်ပြီးတော့နှစ်ဖက်လုံးကလိုအပ်ရင်နှစ်ဖက်လုံးက ကိုရှိနေတဲ့အာနေပြီးတော့နည်းနည်းရှော့ချပြီးတော့ကျွန်တော်တို့ကျွန်တော်ဆောက်ဖို့တော့လိုမယ်ခင်ဗျာကျွန်တော်အမြင်ပြောရင်တော့ဒီဘက်ကဒီကချင်ကောင်းဆောင်တွေကိုလည်းကျွန်တော်တို့လည်းတင်ပြခဲ့ပါတယ်အခုသမရဦးသိန်းစီအစိုးရဖွဲ့နေအရင်ဆုံးကအစိုးရဖွဲ့နေဟိုဟိုအသေးချိတ်ဆက်ပြီးတော့မစင်စားဖို့ကျွန်တော်ကတင်ပြတာပဲသဘောပါပဲကျွန်တော်တို့ကအကျိုးဆောင်တာတင်ပြဖို့ပဲအဲကျွန်တော်တို့ကရမယ်ဒီငင်းငိုင်းဆွေးနွေးပွဲပေါ်မှာရောက်ဖို့အောင်ကျွန်တော်တို့လုပ်ပေးလို့ရတယ်တကယ်က player တွေနဲ့ဆိုင်ပါတယ်ခင်ဗျာဒီလိုမျိုးဘာလို့ကျွန်တော်တို့ပြောလို့ရတယ်လို့ပြောရင်ဒီအလုံးအများစုထဲမှာဒီတစ်ဖွဲ့မှာပဲကျွန်တော်တို့ကအခက်ခဲဖြစ်နေတဲ့ပုံစံဖြစ်တဲ့အတွက်နှစ်ဖက်လုံးမှာတော့လိုအပ်ချက်တွေကတော့ရှိနေတယ်လို့ပဲပြောရမှာပါအဲ
့တော့ဟိုမျှော်လင့်ချက်အနေနဲ့ရော
ကျွန်တော်တော့မျှော်လင့်ပါတယ်ဟိုကျွန်တော်တို့နှစ်ဖက်လုံးကငင်းငိုင်းရကြတယ်လို့ကျွန်တော်လုံးဝယုံတယ်ဒါပေမဲ့လုံဖုံလုံနီးနဲ့လုံနီးလုံဟန်တော့ယဉ်ကျေးမှုဆောက်တဲ့နေရာနဲ့ဒါလေးကတော့နည်းနည်းတော့ကျွန်တော်တို့လုံနေသေးတဲ့အတွက်ကျွန်တော်အထင်ပါလဲတိတ်အကြာကြီးတော့ကျွန်တော်တို့မဆောင်ပါဘူးကျွန်တော်တို့ပြည်သူလူထုအားလုံးလိုချင်တယ်ပထမအဆင့်ပါနော်ကျွန်တော်တို့အပြစ်ခတ်ရစဲဘိုးကတော့တိတ်မကြခင်ဖြစ်မယ်လို့တော့ကျွန်တော်တို့မျှော်လင့်ယုံကြည်တယ်နောက်တစ်ခုကတော့ဒီအပြစ်ခတ်ရက်တယ်ဆိုလက်မှတ်ထိုးပြောတာမဟုတ်ခင်လက်မှတ်ထိုးခဲ့ပြီးပြီအခုမထိုးနိုင်ဘူးဆိုလဲဒါရတယ်ကြာရေးကြည့်တာကျွန်တော်အပြစ်ခတ်ခဏရက်မှဒီတွေ့ဆုံဆွေးနွေးပြီးပို့ပြီးတော့ပေါ့နော်နှစ်ဖက်မှာဟိုယုံကြည်မှုပို့ရှိမယ်လို့ကျွန်တော်တို့ဘက်ကထင်တယ်ဒါကြောင့်မလို့လက်မှတ်ထိုးဖို့မလို့အဖြစ်ခက်ခဏလေးရက်လိုက်ပြီးတော့ကျွန်တော်တို့ဒါဆွေးနွေးလိုက်ရင်လည်းဖြစ်နိုင်မလားပေါ့နော်ကျွန်တော်တော့ဖြစ်နိုင်မယ်ထင်တယ်ကျွန်တော်တို့လိုပဲဒီကချင်မှာခြေစိုက်ထားတဲ့အဲ PC ဂရုလောင်မျိုးလာတာပေါ့ကျွန်တော်တို့ယုံနေဒါခဏလေးရက်ပြီးတော့ဆိုတော့ဒါပေမဲ့ရက်ဖို့ဆိုတဲ့ကိစ္စကခဏခက်တယ်ဇပွဲပိုင်းလာဖို့ခက်တယ်ကျွန်တော်အမြင်နဲ့ပြောရင်တော့ဒါလောက်ကြည့်လို့အချိန်အတွင်းမှာဒါလောက်များတဲ့အဖွဲတွေနဲ့ရတာတော့မှကျွန်တော်အမြင်ပြောရင်ပေါ့နော်အားလုံးကတော့အမြင်များတယောက်မှမသေးသေးခြင်းဘူးအချင်းပြည်နယ်လည်းမြင်မယ်အေးချမ်းသေးခြင်းလည်းဒါပေမဲ့ဒီနေရာတစ်ခုတော့တော်တော်ကိုခက်ခဲကြတယ်နှစ်ဖက်လုံးမှလည်းခက်ခဲရောအပြဿနာရှိနေတယ်ဒါပေမဲ့ကြံတဲ့အဖွဲတွေဘက်မှာဟိုဒါလောက်မရှိတာဘူးကကျွန်တော်ပြန်စဉ်းစားရင်းမှာတော့အတော်ဟိုကျွန်တော်ထင်တာတဲ့တရားခီးအောင်ရောက်လာနောက်တစ်ဆင့်ဆိုရင်ဒါ political data တော့လာမယ်ဒါတော့ဘယ်လောက်ကြာမလဲဆိုတော့နှစ်ဖက် player တွေရဲ့ဒီ political world သူတို့ဘယ်လောက် compromise လုပ်နိုင်ကြမလဲ ਨੇ ဆိုင်မယ်လို့ထင်တယ်ကျွန်တော်တို့အကျိုးဆောင်တွေကတော့ sovereign ရောက်အောင်ရဲ့ဒီပွဲတွေဖြစ်ဖို့ရဲ့နောက်လိုအပ်တာကိုပံ့ပိုးဖို့အဆင့်မှာကျွန်တော်တို့လုပ်ရအောင
် egress အစတုန်းကဒီဗကြမှုကြီးတန်းရွှေလက်ထက်မှာတော့ဆိုလို့ရှိရင်တော့ဒီအသိပညာပိုင်းအတတ်ပညာပိုင်းနဲ့ဖွံ့ဖြိုးမှုပိုင်းတွေကိုသင်တန်းပေးတဲ့အဖွဲ့အစည်းသဘောမျိုးပဲရှိခဲ့တယ်လေအခုနောက်ပိုင်းသမရာကြီးဦးသိန်းစိန်လက်ထက်မှာတော့နိုင်ငံတော်လုပ်ငန်းစဉ်တွေအတူငင်းငယ်ဖို့ဆောင်မှုတွေအခုပြပခီးစဉ်တွေမှာအစဒါဟိုအကြံပေးအဖွဲ့ဝင်တွေသဘောမျိုးတွေနဲ့ပါဝင်လာတာဆိုတော့အရင်တုန်းကတော့ egress ကိုတော်တော်များများစွစဲပြောဆိုတာရှိခဲ့မှုလေဒါကအစိုးရနဲ့နှိစက်တဲ့အဖွဲ့အစိုးရကြိုးဆောင်နေတဲ့အဖွဲ့ပေါ့နော်အခုရောဒါဆိုလို့ရှိရင် egress အနေနဲ့ကနိုင်ငံတော်အစိုးရရဲ့ထောက်ပံ့မှုနဲ့ဒါမှမဟုတ်နိုင်ငံတော်အစိုးရရဲ့တာဝန်ပေးမှုနဲ့လုပ်နေတယ်ဆိုတဲ့ပုံစံမျိုးဖြစ်နေသလားဒါမှမဟုတ်တီးတန့်အခုဘလို့အနေထားမျိုးနဲ့လှုပ်ဆောင်နေတယ်ဆိုတာလ
ေးဒီဟုတ် egress အနေနဲ့ကတော့ဒီအရင်အစိုးရရောအခုအစိုးရရောပေါ့နော်အစိုးရရဲ့အထောက်ပံ့ဘာတစ်ခုမှဟိုကျွန်တော်တို့အနေနဲ့မရှိပါဘူးဒါပေမဲ့တော့ခုနကတော့စစ်တပ်ရေးအာဖြင့်နော်အတိမတ်ပြုမှုအာဖြင့်ပေါ့နော်ဒီလိုဟာမျိုးကတော့ဒီမှာရှိတဲ့ကျွန်တော်တို့တွေမဟုတ်ပါဘူးအခြားအဖွဲ့အစည်းတွေလည်းဒါမျိုးတွေကတော့ဒီနိုင်ငံထဲမှာအလုပ်လုပ်ရမယ်ဆိုလို့ရှိရင်တော့လေရှိမှာပါပဲအဲ့တော့ကျွန်တော်တို့မှလည်းဒီ working with the government ဆိုကျွန်တော်တို့အစိုးရနဲ့လုပ်လို့ပါတယ်ဒါနဲ့ကျွန်တော်တို့ working for the people တော့ကျွန်တော်တို့ရဲ့ပြည်သူလူထုတန်60အတွက်ကိုအဓိကရည်စူးပြီးတော့ဒါကောင်းတာလုပ်တဲ့ဟာမှန်တယ်များအားလုံးကတော့ကျွန်တော်တို့ကတော့မြင်မြင်ရောက်အောင်တော့ဒါဝိုင်းပြီးတော့ကုညီပံ့ပိုးဖို့ဆိုတာမျိုးရှိမှာ Egress non profit organization ပါ
ဟုတ်ကဲ့ဒါပေမဲ့အရင်တုန်းကဆိုလို့ရှိရင်ဒီနိုင်ငံရေးအတိုက်ခံတွေတချို့တွေကြားထဲမှာတော့မှာပဲ egress ကဒါအစိုးရရဲ့လူအစိုးရအဖွဲ့အစည်းဆိုတဲ့ပုံစံမျိုးပြောဆိုတန်လေးကြားဘူးလေအဲ့ဒါကိုဦးလာမောင်ရွှေအနေနဲ့ဘယ်လိုတုံ့ပြန်လဲ
ဟုတ်ကဲ့ခင်ဗျာအဲ့ဒါကျွန်တော်တို့နိုင်ငံမှာတော့အရင်စနစ်မှာတော့ဒီသတင်းလွတ်လပ်ခွင့်ပေါ့နော်နောက်တစ်ခုကတော့ဒီအတင်းဆုံးမခံနိုင်တဲ့အနေအထားမျိုးတွေလည်းရှိနေပါတယ်ဒါမျိုးဆိုရင်တော့ news cycle မှာအားလုံးကရှင်းပြခွင့်မရှိဘူးအခုဆိုရင်ကျွန်တော်တို့စနေလည်းပြောင်းတယ် player တွေလည်းပြောင်းလာတယ်ကျွန်တော်ကိုယ်တိုင်တော့မှတသက်လုံးတစ်ခါမှမရောက်ဘူးလေ United States ကိုရောက်ပြီး view studio တော့ရောက်လာပြီနော်ဆိုလိုတာတဖြည်းဖြည်းတဖြည်းဖြည်းနဲ့တော့ပြောင်းလာတဲ့အခါကျတော့တဖြည်းဖြည်းတော့ပို့ပြီးတော့နားလည်မယ်လို့ထင်ပါတ
ယ်အပေါ်အဲ့ဒါကြောင့်မလို့လေကျွန်တော်တို့အနေနဲ့ဒီလိုပုံဝင်လင်းလင်းမေးမြန်းခွင့်ရတာလေကျွန်တော်ဝန်တာတယ်လေအထူးသဖြင့်လေဒါကလူတွေကြားထဲမှာသိကျင်နေတဲ့ဒါ မေးကျင်နေတဲ့ကိစ္စမျိုးတွေဖြစ်တယ်လို့လည်းကျွန်တော်ယူဆလို့မေးရတာပေါ့ဟိုအကြောင်းမပြေတော့လဲခံရရှိဆိုတဲ့ကိစ္စမျိုးတွေရှိတယ်လေအထူးသဖြင့်ဦးလောင်မောင်ရွှေဆိုလို့ရှိရင်လည်းဒီ UMFCC လို့ခေါ်တဲ့ဒီမြန်မာနိုင်ငံကုန်သည်များအသင်းနဲ့ဆက်မှုလုပ်ငန်းရှင်ကြီးများအသင်းမှာဒုတိယဥက္ကဋ္ဌတာဝန်ယူထားတယ်ကိုကိုရိုင်းလည်းစီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်ခဲ့ဘူးတယ်အခုနောက်တော့ egress မှာပါလာပြီးတော့အခုကျတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံတော်နဲ့ဒီငြိမ်းချမ်းရေးကိစ္စတွေမှာထဲထဲဝင်ဝင်ပါဝင်လာနေတော့ဒီလိုစီးပွားရေးလုပ်ငန်းရှင်တယောက်အနေနဲ့ညနေပြီးတော့ဘလို့အကျိုးစီးပွားတွေနဲ့ဘလို့အကြောင်းအနေနဲ့ဒီလိုပါဝင်နေသလဲဆိုတာလေးတွေကိုလူတွေအနေနဲ့သိကြကြမှာပါ
ကျွန်တော်စီးပွားရေးလုပ်ငန်းရှင်တူဆိုလည်းဟုတ်ပါတယ်UMSCCI ရဲ့ဒုက္ခတူဆိုလည်းဟုတ်ပါတယ်ဒါပေမဲ့ကျွန်တော်တို့အရင်စနစ်တုန်းက UMSCCI ဆိုတာကသူ့ရဲ့တင်းဖွဲ့စည်းမျဉ်းမှာကတာဝန်ရှိရဲ့ဝန်ကြီးဌာနခန့်အပ်တဲ့စနစ်နဲ့2020နှစ်ကအခု2011ခုနှစ်ဒီမေလကြမှာဒီအစိုးရအဖွဲ့တက်မှာဒါရွေးချယ်တာမင်းနဲ့ကျွန်တော်တို့ယူရဲလွှတ်ဝဲမင်းနဲ့ယူရဲစနစ်နဲ့ဆိုတော့20ကြော်ပြီးမှကျွန်တော်ချင်းမော်ကော်မတ်မှာလည်းဒါလုပ်တာမျိုးရှိပါအဲ့တော့ UMSCCI ပဲဖြစ်ဖြစ်ဘာအသင်းဖွဲ့ပဲဖြစ်ဖြစ်ကကျွန်တော်အလွန်နိုင်ငံသားတွေပဲဒီနိုင်ငံရဲ့ state building nation building ပေါ့နော်ဒါ peace process မှာလူတိုင်းလူလူကျွန်တော်တင်ပါဝင်ခွင့်ရှိရဒီတဲမှာမှဘလောက်ကျွန်တော်တို့ဒီတဲမှာဟိုပါဝင်နိုင်ရမလဲဆိုတော့အခြေအနေပေါ်မှာတော့မူတည်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ဒီမြန်မာ event အနေနဲ့ရောကျွန်တော်တူတဲ့အနေနဲ့ရောကျွန်တော်ဘာတိကျခွင့်ရဘာခွင့်တူးမှကျွန်တော်မရှိပါဘူး။ဘာလို့ဆိုတော့ကျွန်တော်ဘယ်သူကဘယ်နားမှာပဲမြင်မြင်ကျွန်တော်လုပ်ငန်းလည်းအကြီးကြီးမရှိပါဘူးကျွန်တော်။အ
ဲ့တော့အစောပိုင်းမှာတော့ဦးလာမောင်ရွှေရဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့အနေနဲ့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အထူးသဖြင့်ဒီဘက်မြန်မာနိုင်ငံတောင်ဘက်ပိုင်းမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးညှိနှိုင်းပေးဖို့လှုံ့ဆော်တာတွေ့ရတယ်။နောက်ပိုင်းမှာပိုပါလာတာကပြည်ပမှာရောက်နေတဲ့ဒီမိုကရေစီအင်အားစုတွေကြားထဲမှာပါမြန်မာနိုင်ငံပြန်ရလာရေးတို့နောက်ပြီးတော့ပြန်လဲညှိနှိုင်းရေးတို့ဆိုတာမျိုးတွေလုပ်ပေးလာတာတွေ့ရလေအဲ့နှစ်ခုဘယ်လိုကွာလဲဆိုတာလေးတစ်ချက်ရှင်းပြပ
ါဒီ state building ကအကုန်ဝန်းလုံးမရများများပိုင်မြင်မြင်ရောက်မယ်ကျွန်တော်အလုံးလိုချင်တာရောက်မယ်ဆိုတော့အဲ့နှစ်ခုမှာမတူတာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကတော့တီးခြားသူတို့ဖြတ်သန်းတယ်သူတို့ရဲ့ခေါင်းဆောင်တွေရဲ့ political way သူတို့ရဲ့လိုအပ်ချက်တွေနဲ့တဖွဲ့ချင်းရတော့ပုံစံတစ်ခုဖြစ်ပြီမယ်အများစုပြည်ပရောက်တဲ့လူအများစုကတော့အားလုံးကဒီနိုင်ငံပုံမျိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံဖြစ်ဖို့ကြွယ်ချင်းရှိပြီးသားပဲ။ area အလိုက်သူတို့မှာကျွန်တော်တို့တဲ့အများကြီးတော်တဲ့လူတွေအများကြီးရှိတယ်။အခုအဲ့လူတွေကိုအလဲပြန်လာကြည့်ပါလှုပ်လို့ရတာလှုပ်ကြည့်ပါဆိုရင်ကနေပြီးတော့တဖြည်းဖြည်းနဲ့ပိုလက်ခံလာတော့အခုဆိုရင်ကျွန်တော်တို့သမရကိုယ်တိုင်လည်းဒီ United States ကိုလက်ပေါင်းများစွာအတွင်းမှာလာခဲ့ပြီးဒီတခါမှမလုပ်ဘူးတဲ့ကျွန်တော်တို့ပြည်တော်စုဝန်ကြီးတွေလည်းဒီ town hall meeting လို့ဟာမျိုးတွေကိုလည်းဒီမှာလုပ်နိုင်ပြီဆိုတော့ကယွံကြည်မှုတစ်စင်ပြီးတစ်စင်ပါအဲ့တော့နောက်ဟာကြာရင်တော့နည်းနည်းပုံများမြင်လာမလားလို့တော့ကျွန်တော်အနေနဲ့တော့ပြောလို့မရဘူ
းမြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်နဲ့ egress အဖွဲ့ထူထောင်သူတူဖြစ်တဲ့ဦးလာမောင်ရွှေကိုတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းတွင်ထုံးပါခင်ဗျာ